ကမ္ဘောဒီးယားတက္ကံခေါင်းဆောင်ခမ်းဆူကာကကိုနိုင်ငံတော်တစ္ဆာဖောက်မှုဆွဆဲခြင်းနဲ့တင်းလင်းလေးအစိုးပိုင်းကဖနွန်ပင်မြို့မှာဖမ်းဆီးလိုက်တယ်လို့ဝိုင်းရုံဝန်ကြီးချုပ်ဟွန်စင်ကပြောပါတယ်။ကမ္ဘောဒီးယားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ဆမ်ဆူကာနဲ့အတူအခြားပုဂ္ဂိုလ်တွေနိုင်ငံသားတွေပူးပေါင်းပြီးကမ္ဘောဒီးယားဘီယင်နိုင်ငံတော်ကိုအန္တရာယ်ပြုမဲ့ပြုဝဲပူးပေါင်းကြံစီမှုအတွေ့ဗီဒီယိုမှတ်တမ်းနဲ့သက်သေထောက်ထားပြီးရတာကြောင့်ဒီလိုရဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်နှစ်တည်းအထူးထူးရွေးကောက်ပွဲကျင်းပဖို့ရှိပြီးအနည်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်စင်ကိုအတက်ကအနိုင်ငံရေးပါတီကစင်ခေါ်နိုင်လောက်တဲ့အချိန်မှာတိုင်းပြည်ထဲတင်းမာမှုတွေတိုးလာနေပါတယ်။ဆမ်ဆူကာရဲ့သမီးဖြစ်သူနိုဗိုဗီစီယာကမ်ကဟာ CNRP ပါတီရဲ့အရာရှိတူဖြစ်ပြီးဆမ်ဆူကာနဲ့သူ့ရဲ့လုံခြုံရေးအဆောက်အအုံကိုဖမ်းဆီးသွားကြောင်းသူမရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူတို့ကိုဖမ်းဝမ်းမပါပဲလက်တိတ်ခတ်ပြီးမြို့တော်ခမ်းမမှာရဲကထိန်းသိမ်းလာကြောင်းခမ်းဆုခအိမ်ကိုရဲအင်အား100ကျော် 200 လုံးနဲ့ဝင်ရောက်စီးနှင်းခဲ့ကြောင်းသတင်းဖြစ်သူကပြောပါတယ်။အစိုးရလိုလာတဲ့ website တစ်ခုမှာတော့ခမ်းဆုခဟာအမေရိကန်ရဲ့အကူအညီနဲ့ဝန်ကြီးချုပ်ဟွန်စင်ကိုထုတ်ချဖို့ဆိုပြီးဆွေးနွေးနေတဲ့ဗီဒီယိုမှတ်တမ်းကိုသူတို့ရရှိထားကြောင်းရေးပါတယ်။ဝန်ကြီးချုပ်ဟွန်စင်ဟာတချင်ကခမာနီတန်မှုအောင်တူဖြစ်ပြီးဒေသပြင်မှာတရုတ်ရဲ့အနီးကပ်ဆုံးမဟာမိတ်ဖြစ်လာကအမေရိကန်အစိုးရကိုပြောဆိုတိုက်ခိုက်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့လတဲ့မီဒီယာတွေပေါ်တိုက်ခိုက်မှုပိုတိုးလာပြီးဗီဒီယိုအတန်လွှင့်ရုံတချို့နဲ့လွတ်လပ်တဲ့သတင်းစာတွေကိုဟွန်စင်ကရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီတည်းမှာရပိုင်းအတွင်းအခွန်ဒေါ်လာ6တန်းမပေးဆောင်နိုင်ဘူးဆိုရင်ကမ္ဘောဒီးယားဒီလီသတင်းစာကိုပိတ်ပစ်မယ်လို့ချိန်ချောက်မှုလည်းပါဝင်ပါတယ်။